အမေရိကန်ပြည်ထောင်စုစွန့်စမ်းစစ်ဆေးဘျူရို FBI ညွှန်ကြားမှု James Comey အဖို့ဒီမိုကရက်နဲ့ Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိကြတော့ဘူးလို့သမ္မတ Donald Trump ကပြောဆိုလိုက်ပြီး FBI ကြီးကဲကိုယာယီကထုတ်ပယ်ဖို့သူဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ပိုပြီးလုံလံကန်နိုင်မဲ့သူ FBI ရဲ့အခန်းကဏ္ဍကိုပြန်လည်မြင့်တင်ပေးနိုင်မဲ့သူတရားရောက်နဲ့အစားထိုးသွားမယ်လို့လည်းဒီကနေ့မနေ့ပါပဲသမ္မတက Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဝေဖန်သူတွေကတော့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတရဲ့လက်ထောက်တွေဆက်နွယ်ပတ်သက်မှုရှိမရှိ FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မေးခွန်းထုတ်เสียဖြစ်လာနေတဲ့အကြောင်းပြောဆိုနေကြပါတယ်။သမ္မတ Trump ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ FBI ညွှန်ကြားမှုကော်မတီကထိထိရရဥဆောင်နိုင်စွမ်းမရှိသူဖြစ်တာဝန်ကချက်ချင်းရက်စဲတဲ့အကြောင်းခက်ပြက်ပြက်ဖော်ပြထားတာပါ။ FBI ညွှန်ကြားမှုတွေဟာစနစ်တန်တာဝန်ထမ်းဆောင်ခွင့်ရှိပြီးယာယီကဖယ်ရှားခံရတဲ့ကော်မတီကတော့လွန်ခဲ့တဲ့၄နှစ်ကမှတာဝန်ပေးခံထားရတာပါ။FBI ကြီးကဝန်ထမ်းတွေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံနေစဉ်မှာပဲယာယီကဖယ်ရှားခံရကြောင်းသိခဲ့ရတာဖြစ်ပါတယ်။ရုံးမြင့်တဲ့ညာသတင်းတွေမှာယာယီကဖယ်ရှားခံရတဲ့အကြောင်းရုတ်တရက်တွေ့ခါစားမှာသူကိုယ်တိုင်တော့မယုံခဲ့ဘူးလို့လည်းသတင်းတွေကဖော်ပြပါတယ်။ယာယီကဖယ်ရှားခံရတဲ့ကိစ္စနဲ့ပတ်သက်လို့ FBI ကြီးကဟောင်းကတစုံတရာလူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိသေးပါဘူး။ယာယီကဖယ်ရှားလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းနေချုပ် Jeff Sessions နဲ့လက်ထောက်ဖြစ်သူတွေရဲ့စာရင်းမှာဖော်ပြထားပြီး FBI ညွှန်ကြားရေးမှူးကဥပဒေကိုလိုလိုတုံးခဲ့တယ်လို့လည်းဆွဆွဲထားပါတယ်။လက်ထောက်ရှင်းနေချုပ် Rod Rosenstein ရဲ့စာထဲမှာတော့ညွှန်ကြားရေးမှူးကော်မတီကသမ္မတရွေးကောက်ပွဲမှာသမ္မတ Trump ရဲ့ပြန်ပက်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ရဲ့အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာကြီးကြီးမားမားအမှားယွင်းတွေလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဝန်ကြီးဟောင်း Clinton ကိုအရေးမြူတင်မှုလို့ဆုံးဖြတ်ခဲ့တာရှင်းနေချုပ်ရုံးရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ခဲ့တယ်လို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းနိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမတိုင်မီလတွေအတွင်းဖြစ်ပွားခဲ့တဲ့ဖြစ်ပျက်နဲ့ပတ်သက်လို့အခုချက်မှဘာကြောင့်အရေးယူရသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး။